မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုင်းအတီလိုက်စီစီကနေကိုကျူးဇူးပါတယ်ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီ energy square လက်ထက်မြန်မာနဲ့ကုလသမဂ္ဂဆက်ဆံရေးကိစ္စပါနယူးယောက်မြို့ကုလသမဂ္ဂအထူးညီလာခံမှာဒီသတင်းပတ်ထဲမှာပဲဒီကနေ့မှာပဲစပြီးတော့မြန်မာရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးစရာတွေရှိနေပါတယ်ထူးခြားချက်ကတော့တစ်ချိန်လုံးကဒီမိုကရေစီရဲ့လူခွင့်ရေးပြောနေတဲ့ energy party အခုအစိုးရဖြစ်တဲ့အချိန်မှာမြန်မာနိုင်ငံရဲ့လူခွင့်ရေးခြေရင်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂမျက်နှာစာမှာတော်လီဝီဘန်ခံနေရတာပါဒါကြောင့်မို့လို့ဒီအကြောင်းကိုကျွန်တော်တိုင်းအတီလိုက်စီစီမှာဆွေးနွေးသွားမှာပါအဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့မြန်မာရေးလေ့လာသူဒေါက်တာနိုင်အောင်ဖြစ်ပါတယ်ဒေါက်တာနိုင်အောင်ကအရင်ကဒီ EBSDF ကျောင်းသားတက်ရဲ့ဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်နောက်တူကတော့ကုတ္တရာသွေးပါကုတ္တရာသွေးကတော့မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့သုံးသက်လေ့လာသူတူလည်းဖြစ်ပါတယ်စာရေးလည်းရေးပါတယ်သတင်းမီဒီယာသမားတူလည်းဖြစ်ပါတယ်ခင်ဗျာနှစ်ဦးစလုံးလေ့လာပုံကိုရောက်နေပါပြီကျွန်တော်ရေးဆုံးဒေါက်တာနိုင်အောင်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာဒေါက်တာနိုင်အောင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ခုနကကျွန်တော်ပြောသွားလို့ပါဒီအချိန်တုန်းကဒီမူစီလူခွင့်ပြောနေတဲ့energy အစိုးရလက်ထက်မှာပေါ့နော်အခုကုလသမဂ္ဂနဲ့ဆက်ဆံရေးအထူးဖြစ်လူခွင့်နဲ့ပတ်သက်လို့ဝန်ကြီးချက်ပုံမှာပေါ့နော်ဆက်ဆံရေးနဲ့ပတ်သက်လို့အရင်ဆုံးကိုနိုင်အောင်ရဲ့သုံးသပ်ချက်အမြင်လေးအကြံပေးသိချင်ပါလေ
။ဒီမှတ်သားပြောရရင်တော့ဒီဒီမိုကရေစီအစိုးရပေါ်ထွက်လာတဲ့အချိန်မှာနိုင်ငံတကာကပြည်တွင်းကကောအကုန်လုံးကတက်ကြွကြတယ်ပေါ့နော်ဒါကောင်းသောအလားအလာအကူပြောင်းရေးတက်ကိုဒါပေါက်ကူးပေးမဲ့တစ္ဆာလို့မြင်ကြတာရှိတယ်ဒါပေမဲ့ဒီအထူးသဖြင့်တော့ဒီရခိုင်ဒီရိုဝင်ဂျာကိစ္စတွေဖြစ်လာပြီးတဲ့နောက်ပိုင်းမှာဒီဗမာပြည်ပေါ့အထူးသဖြင့်ဒေါ်ဆန်းစီဆိုရတဲ့ထက်မှာဒီကုလသမဂ္ဂနဲ့ဆက်ဆံရေးကတော်တော်ကိုဆိုးဆိုးဝါးဝါးဖြစ်လာတာရှိရဲ့အလားတူပဲဒီဒီကချင်ရှမ်းမြောက်ပိုင်းအစရှိသဖြင့်ပေါ့နော်ဒီလူခွင့်ရေးချုပ်ပေါ်မှုတွေစစ်တပ်ကကျူးလွန်တဲ့လူခွင့်ရေးချုပ်ပေါ်မှုတွေပေါ်မှာလည်းဒီဗမာဆိုရကဘာမှမပြောဘူးဆိုတဲ့ပုံမှာဝေဖန်မှုတွေများလာတယ်ဆိုတော့ဆိုလာလာကဘာနောက်ပိုင်းမှာဘာဖြစ်လာလဲဆိုတော့ဒီဘာဒေါ်ဆန်းစီဦးဆောင်တဲ့အစိုးရကနေပြီးတော့မှဒီကုလသမဂ္ဂမှာပုံမှန်လုပ်နေရဖြစ်တဲ့ဒီလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့လူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်တွေနောက်ကုလသမဂ္ဂအထွေထွေညီလာခံဆုံးဖြတ်ချက်တွေကိုမပူပေါင်းမဆောင်ရွက်ဘူးဆိုပြီးတော့ဒါတွေကိုပြောတာရှိရပြင်ဒီကိစ္စတွေကိုအေးအေးယူဆောင်ရွက်နေတဲ့ဒီကုလသမဂ္ဂလူခွင့်ရေးအထူးအရာရှိကိုလည်းဗမာပြည်ဝင်ဘူးဝင်ဘူးချိုးညှဉ်းဆန္ဒတွေနောက်ပြီးတော့မှဒီလွတ်လပ်ပြီးတော့မှဒီတရားမျှတတဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကိုလည်းပူပေါင်းဆွေးနွေးဖို့ဗမာပြည်လက်ခံဖို့ညှဉ်းဆန္ဒတွေတောက်လျှောက်ဖြစ်လာတာရှိတယ်။ဆိုတော့ဒီနေ့ဒီဓာတ်ပြင်ကိုပဲဒီဟိုတိုက်ပွဲတွေဖြစ်နေတဲ့အချိန်မှာလူသားချင်းစန္ဒာတဲ့အကူအညီတွေပေးတာပေါ့နော်။နောက်ပြီးဟိုဒီရိုဝင်ဂျာတွေမောင်းထုတ်ခဲ့တဲ့အချိန်မှာကြံနေတဲ့ရခိုင်မရှိတဲ့ဒုက္ခတွေစကန်နေကိုလူတိုင်းဆန္ဒနဲ့အကူအညီပေးရတယ်ကိုလည်းရက်တက်လာတယ်နော်ရုံးနေပေးရတာတွေဆိုတော့ပြောမယ်ဆိုလို့ရှိရင်တော့ဒီပြန်ပြီးတော့ကောင်းလာတဲ့နိုင်ငံတကာနဲ့ဆက်ဆံရေးထဲမှာကုလသမဂ္ဂအပါအဝင်ပိုပြီးတိုးတက်လာမယ့်အနေအထားမှာအဲ့ဒီလူခွင့်ကိစ္စတွေနဲ့ပတ်သက်လို့ပြောလာတဲ့ကိစ္စပြောရဲပါပါဒီနိုင်ငံတကာအဆင့်မှာကောဒီမြေပြင်အဆင့်မှာကောကုလသမဂ္ဂနဲ့ပူးပေါင်းဆက်ဥပါတော့အနေဆုံးအဆင့်ပေါ့နော်ဘလောက်ဒီစစ်စစ်ဘွားအဆင့်ဖြစ်သွားဘူးမလဲတော့မသိဘူးအနေဆုံးအဆင့်တီးတော့ရောက်သွားတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီညမှာတစ်ချက်မိချင်တာကဒေါ်ဆန်းစုကြည်တလောကနေပြီးတော့စီဝဲမှာလည်းပြောပါတယ်အထူးဖြင့်ရခိုင်ကိစ္စလို့ဟာမျိုးပါရခိုင်ကိစ္စလို့ဟာမျိုးမှာပြည်တွင်းချင်းတွေကပဲအာကုမယ်ပြည်ပကအကူညီပေးမယ်ဆိုတာတွေကိုကျေးဇူးတင်တယ်ဒါပေမဲ့ပြည်ပအကူညီမလို့ဆိုတဲ့သဘောမျိုးပြောပါတယ်ဆိုတော့ကအချိန်နည်းရဆိုရင်ရင်ဟိုးစစ်စုကလက်ထက်ကလူမျိုးပဲတကားပိတ်သွားတဲ့အနေအထားမျိုးပေါ့နော်ဖြစ်သွားတယ်အဲ့တော့အခုကုလသမဂ္ဂမြန်မာစာမှာပြောဆိုနေတဲ့ဖိအားပေးမှုတွေနောက်နိုင်ငံတကာအရေးယူမှုတွေကတကယ်တမ်းမြန်မာနိုင်ငံအတွက်အလုပ်ဖြစ်ပါမလားဒီလိုအခြေအနေမျိုးမှာ
တန်ပိုင်းရှိတာပေါ့နော်ဟိုတကယ်တမ်းပြောရင်တော့ကျွန်တော်သိသလောက်ကနားလည်သလောက်ကနိုင်ငံတကာအဖွဲ့အစည်းတွေကဒီလူခွင့်ချိုးဖောက်မှုနဲ့ပတ်သက်လို့ပြောလို့ရှိရင်ပထမဆုံးတော့စုံစမ်းစစ်ဆေးပေါ့ဆိုတော့အပြင်းပြောနေရတယ်ဆိုလို့ရှိရင်အထက်တည်းကနေအစိုးရကနေလည်းဒါကိုနားလည်ပြီးတော့ခွင့်ပြုပြီးတော့လုပ်တယ်ဆိုလို့ရှိရင်ပို့ပြီးတော့တရားလွတ်လပ်တဲ့အမြင်ရှိမယ်အဲ့ဒီပုံမှာအစိုးရကအဲ့တွေးရှိချက်တွေပေါ့အစိုးရကဆုံးဖြတ်အဆုံးဖြတ်တယ်ဆိုလို့ရှိရင်အရေးယူမှုမီးပုံစံတွေကအများကြီးရှိတာပေါ့ဆိုတော့နိုင်ငံတကာတွေကလည်းအများကြီးပြောရင်တော့ကျွန်တော်ခေါ်တဲ့ဒီ domestic law ပေါ့နော်ဒီပြည်တွင်းဥပဒေတွေနဲ့လုပ်တဲ့ဟာမျိုးပဲပိုဖြစ်စေချင်တာပဲအဲ့တော့ဖြစ်နေတဲ့ပြဿနာကဘာလဲဆိုတော့ဒီ NND ဆိုအနေနဲ့ကလည်းဒီပြားစီရင်ကိစ္စကိုမကန်တွန်းနဲ့ပြင်အထူးသဖြင့်စစ်တပ်နဲ့ပတ်သက်လို့ရှိရင်လည်းစစ်တပ်ကနေပြီးတော့မှဒီသူတဲ့ပတ်သက်တဲ့အရေးရတဲ့အားလုံးကိုသူကလုံးဝမောင်းမိုင်စီလှုပ်ချင်တာလှုပ်လို့ရနေတဲ့အနေအထားမျိုးပေါ့နော်အဲ့လိုအနေအထားမျိုးရှိရင်တော့အားလုံးသိတဲ့အတိုင်းပဲ2008ဖွဲ့စည်းပုံအခြေခံဥပဒေအရဆိုလို့ရှိရင်ဒီစစ်တပ်နဲ့ပတ်သက်တဲ့အရေးရတဲ့အထူးသဖြင့်ဥပဒေအရကိစ္စလည်းဘာမှလုပ်လို့မရအနည်းဆုံး အားလုံးသိကြတဲ့အတိုင်းပဲဒီဟိုဗါလဲအင်ဂျင်ကိစ္စဖြစ်တဲ့ကိစ္စဆိုလို့ရှိရင်လည်းဒီစသားတွေကလာတိတ်မကြသေးခင်မှာပဲလွတ်သွားတယ်တို့နော်ဟိုကချင်းမီမှာဟိုဖြစ်တဲ့ညင်ချင်းသားမှာဟိုကချင်းသားမှာဆံမလေးနဲ့ဟိုတက်ခါလာနော်ကလေးတယောက်တို့ကရတော့သူ့ဖေကနေပြီးတော့ဟိုတရားဆွဲတဲ့ခါကျတော့အဖေပါထောင်နေတယ်လားဆိုဗမာပြည်မှာရှိနေတဲ့တရားစီရင်စနစ်နဲ့တရားဥပဒေတွေကဘာမှကိုအသုံးစားလို့မရတဲ့အပြင်ကိုစစ်တပ်ကအပြစ်ပေးခံရခြင်းမှာကိန်းထုတ်ခွင့်ကိုရနေတဲ့ဥစ္စာမျိုးဖြစ်နေတဲ့အခါကျတော့ဒီဟာကတော့ဒေသဆိုင်ရာပေါ့နော်ဗမာပြည်ဥပဒေနဲ့ဗမာပြည်တရားစီရင်စနစ်နဲ့အသုံးချလို့မရတော့ဘူးဆိုတဲ့အခြေအနေတွေကဖြစ်သွားတာအဲ့တော့ပြောချင်တာကဘာလဲဆိုအချက်လက်ရှာဖွေတာတွေနောက်ပြီးတော့မှတရားဥပဒေနဲ့ဖြစ်ဖို့ကိစ္စတွေပေါ့နော်ဆိုတော့အဲ့လိုဟာမျိုးကြောင့်မလို့သာဒီအခုပြောနေတဲ့အစီအစဉ်ရောက်သွားတာအဲ့တော့ဒီကိစ္စရဲ့လေရေရှင်မှာအလုပ်ဖြစ်နိုင်လားအလုပ်မဖြစ်နိုင်လားလို့ပြောရင်ကျွန်တော်မြင်ရတော့ကြာပါလည်ဦးမယ်ဒါပေမဲ့ကြာပါလည်ဦးမယ်ဆိုတော့ကအမှန်တရားကတော့ရှိနေတာပဲတော့ဒီမှာဗမာပြည်နေနဲ့သတိပြုတင်တာကဘာလဲဆိုတော့ကုလသမဂ္ဂကဆုံးဖြတ်ချက်တွေကရှင်းတော့မရှိတယ်အဲ့ဒါဘာလဲဆိုတော့နိုင်ငံတွေပါပြီးတော့ဆုံးဖြတ်ထားတဲ့ဆုံးဖြတ်ချက်ပြောမယ်ဆိုလို့ရှိရင်ဗမာပြည်နဲ့အရေးရနဲ့ပတ်သက်တဲ့အမြင်ပေါ်မှာဒါတို့ကငါတို့အားလုံးကဒီလိုတော့ဘုံသဘောတူညီကြတယ်ဆိုတော့ဟာဖြစ်တာအဲ့တော့ကုလသမဂ္ဂတစ်ခုလုံးအနေနဲ့တစုတစည်းရဲ့အရေးယူလို့ရတဲ့အကိစ္စတွေမှာကြာရင်ကြာမယ်အားနေချင်အားနေမယ်အဲ့ဒီဘုံချက်တိချက်ပေါ်မှာနိုင်ငံတကာကနေပြီးတော့ဗမာပြည်နဲ့ပတ်သက်တဲ့ဆက်ဆံရေးကိုကိုစီဆုံးဖြတ်တဲ့ကိစ္စတွေကပို့ပြီးတော့အရေးပါအရာရောက်လာနေတာဖြစ်တော့ဒါကလည်းနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့ဗမာပြည်လုံနေချိန်မှာဒါပြလည်းကောင်းတဲ့အလားလားမဟုတ်ဘူးဒါလည်းသတိပြုသင့်တယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ခင်ဗျာတော်တော်နဲ့အောင်လေးလိုက်ပေါ်မှာကန့်နေပြီပေါ့ခင်ဗျာနောက်ထပ်ပေးနိုင်ဆွေးနွေးမဲ့ကုတ္တရာသွေးဖိတ်ခေါ်ချင်ပါတယ်ခင်ဗျာကုတ္တရာသွေးကြားလာမသိခင်ဗျာခုနဒေါက်တာနေအောင်ပြောတော့တဲ့ဟာတွေလည်းရှိပါလေလက်ရှိမြန်မာနိုင်ငံနဲ့ကုလသမဂ္ဂရဲ့ဆက်ဆံရေးနဲ့ပတ်သက်လို့ကုတ္တရာသွေးရဲ့အမြင်အကြံဉာဏ်လေးရင်လုံးပြောပါရစေ။ဟုတ်ပါဗျာ
ဟိုကုလသမဂ္ဂကတော့နေရာသူကိုဟိုဒီ NRD ဆွေးအောင်ဆိုတော့ကေပေါလီပြီးတော့လည်းသူကပြောတယ်အတော့ဒီစီကဥပဒေရာဟလာ670ဒီဟိုပြဿနာဆွေးအောင်နေတယ်ဒီရွေးကောက်ခံဆွေးအောင်နေတယ်ဆက်လို့ရှင်နိုင်လို့မရဘူးသူတို့ကကျွန်တော်ပြဿနာတွေရဲ့အဓိကရင်းမြစ်ဖြစ်တဲ့ကျွန်တော်ဒီလက်ဆိုင်ကိစ္စမှာဖြစ်တဲ့ပြဿနာတွေဆိုလို့ရှိရင်စင်လာတဲ့မတော်ကနေပြီးသူ့လိုနဲ့ဒါကြောင့်မလို့ဟလာအစိုးရကိုဟလာဒီလိုတဲ့ကျွန်တော်တို့ဒီရေးယူမှုတွေဆောင်ရွက်မှုတွေလုပ်ပါဆိုပြီးတော့ဟိုပြဿနာနဲ့ energy အစိုးရတွေကိုခွဲပြီးတော့ဟလာကျွန်တော်တို့ဒီကုလသမဂ္ဂနဲ့ပြီးတော့ကိုင်ကျယ်ဖို့ဂျူးစားတယ်တဘောတစ်ခုကဒီရတအစိုးရဆရာဖို့ဂျူးစားတယ်ပေါ့ဗျာစစ်တပ်ကိုပို့ပြီးဖြီးဖို့ဂျူးစားတယ်ပေါ့ဒီဒေသရှိတယ်ဆိုတော့ပြဿနာကဘာလဲဆိုတော့ကျွန်တော်တို့ဒီဒီကုလသမဂ္ဂနေပြီးတော့ဆောပြောသလိုဒီကျွန်တော်တို့ရခုပုံစံလေးတို့ဒီ first finding mission လို့ဟိုပေးသွင်းဖို့လုပ်တဲ့အခါမှာဟိုအစိုးရအနေနဲ့ဗားအချက်တွေရှိလဲဆိုတော့ဒီအဖွဲ့ကြီးကရောက်လာရတဲ့ကျွန်တော်တို့ဒီစစ်တပ်ကထိန်းချုပ်ထားတဲ့ကျွန်တော်တို့ဒီ management area တွေကိုဝင်ပြီးတော့စုံစမ်းမေးမြန်းတာတွေလုပ်လာတဲ့အနေအထားမျိုးကရှိလာမှာဆိုတော့ဟိုတကယ်တမ်းကျတော့ဖွင့်လင်းပြောရရင်ဗျာနိုင်ငံတကာကဒီလမ်းကြောင်းလေးကိုဖွင့်ထားပြီးတော့ဟိုပါပါလေးကံပြေမှုကျိုးသားတော့လည်းပဲအခုရမှာတကယ်တမ်းကျတော့အပြတ်သေးစီသွားတယ်ဘာဖြစ်လို့လဲဆိုတော့တကယ်တမ်းကျတော့သူကတက်ကိုလည်းသူကဟိုဘယ်လိုကွန်ပလန်ဟိုပိုင်းပိုင်းနိုင်နိုင်ကြီးမဟုတ်ဘူးဆိုတော့ဟိုတက်ကိုလည်းညှိရတဲ့သဘောရှိတယ်အဲ့တော့ကုလသမဂ္ဂကနေပြီးတော့အခုလိုမျိုးကုလသမဂ္ဂလည်းမဟုတ်ဘူးမြပြည်တိုင်းပြည်ရမှာဆိုတော့ဒီလိုကျွန်တော်တို့ပေါင်ရလာမယ်ဒီတခိုင်ရင်းနဲ့ပတ်သက်ပြီးတော့ဟလာကျွန်တော်တို့စုံစမ်းစစ်ဆေးတာတွေလုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကတခိုင်ကိုပေးသွားမယ်နောက်တစ်ခါအဲ့တော့ပြောရဲကိစ္စပါဒီကိစ္စမှာပတ်သက်တဲ့ဆိုတော့တက်ရင်တက်ဖွယ်ရုံတစ်ခါသွေးဆုံးဝင်ပြရမယ်ဆိုဒီအပိုင်းနေကြတော့ခိုးရတကယ်တော့သူဟိုဟိုကိုက်ဆွဲနေတဲ့နေပယ်ထဲမှာမရှိဘူးဘက်ကိုရောက်ဆိုတော့ဘလုံးရဖြစ်ပြီးအစိုးရအနေနဲ့တက်ကိုအရေးဆိုမလားသို့မဟုတ်တက်နဲ့ရှိမလားဆိုရင်တက်ကိုသွန်းပို့လိုက်လို့ဖြစ်သွားတယ်ဘလုံးပဲရှိသေးတယ်ဒီပြဿနာကရစူးစမ်းမှုကညှာတာပြီးတော့အစိုးရကိုထောက်ထားပြီးတော့ဒီလိုမျိုးလေးသူတို့ဘက်ကဖွင့်ပေးတော့လဲပဲတစ်ခါမှာအစိုးရအနေနဲ့စဉ်းစားချက်ကတော့တက်ကိုဆလာတွေးလိုက်ပါဆိုပြီးတော့ကျွန်တော်တို့လုံးမလားသူကိုထိုက်ခါနေပြီးတော့ဟလာဟိုဆောင်ရွက်တဲ့ကျွန်တော်တို့ကူပေါင်းဆောင်ရွက်တဲ့ပုံစံနဲ့ခေါ်တဲ့ပုံစံလုံးမလားဆိုပြီးတော့သူတို့ကလည်းစဉ်းစားချက်ဖြစ်သွားတော့အားလုံးသိပြီးတဲ့အတိုင်းပဲဒီပြည်တွင်းမှာပဲကျွန်တော်တို့ဒီ investigative inquiry ဆိုတဲ့ဟိုအဖွဲ့ပေါ့နော်ကျွန်တော်တို့နိုင်ငံတကာပညာရှင်တွေပါတောင်းဖွဲ့လိုက်တဲ့ဆံကြောင်းဘက်ကိုရောက်သွားတယ်ဆိုအဲ့ဒီဆံကြောင်းဘက်ကိုရောက်သွားတယ်ဘာဖြစ်သွားလဲဆိုတော့ကျွန်တော်ပြည်ပအနေလာမဲ့ test finding mission လို့ပြောလို့ညာတို့အားလုံးငင်းတဲ့အဆင့်ရောက်တော့ဘာဖြစ်လဲဆိုတော့တစ်ဖက်မှာဟိုကျွန်တော်ကုလသမဂ္ဂနဲ့ဆက်ရေးပါကအများကြီးသိကြလာဆိုတော့ကုလသမဂ္ဂပြောတာဆိုတာတွေငင်းပယ်တယ်အလားတက်မဖြစ်ဘူးရှင်ဆိုတဲ့အနေထားမျိုးညောင်းပန်းမဖြစ်ရောက်လာပို့ဆိုတာကျွန်တော်တို့ဒီအသေးစီထဲမှာရှိတဲ့ first finding sorry ဒီထဲမှာရှိတဲ့ inquiry ကနေပြီးတော့ကျွန်တော်တို့ဒီ complaint အများကြီးညီတော့တယ်ကျွန်တော်အစီရင်ခံစားလို့ဟာမျိုးတွေဆောက်မလာတဲ့အချိန်ဆက်တန်းတွေ့ရဲ့အနေထားမျိုးဖြစ်လာတယ်အခါကျတော့ပို့ဆိုတာကဘာဖြစ်တာလဲဆိုတော့ကျွန်တော်တို့ကစီပါပါစိုးရိမ်မှုတွေအဲ့တော့အထူးကျကုလသမဂ္ဂရဲ့ဆောင်ရွက်နေတဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ ဒါမျိုးဒီအစိုးရကိုလည်းမျှရတာတာထားပြီးတော့ဆောင်ရွက်နေတော်လည်းပဲအစိုးရကမဖြစ်သေးခြင်းပြုတယ်။ဒါတက်ကိုပဲပူပေါင်းဆောင်ရွက်နေတယ်ဆိုတော့အယူသားချက်ဒီတစ်ခါမှပုံကျင်းထားလာတယ်။ဟုတ်ကဲ့တစ်ခါမှဒီလိုအခြေအနေတွေကဖြစ်ရတဲ့အချိန်မှာကျွန်တော်တို့ပြည်ထဲမှာလည်းအဲ့ဒါကျွန်တော်တို့ဒီဒုက္ခနဲ့ပတ်သက်တဲ့အဲ့ဒါဟိုစာချုပ်စာမျိုးနေနဲ့ပတ်သက်ပြီးတော့ဟိုပြောကြရအများကြီးခက်ခါနေဖြစ်လာတယ်။ဆိုတာပြောလို့ပေါ့ဒီဆရာရဲ့မှန်တိုင်းကိုကျွန်တော်တို့မတက်မှတ်နိုင်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ဒီနေ့ပြမှာဆန္ဒပြဝင်ဖြစ်တဲ့အခါမှာကြိုက်ပြောတဲ့အခါမှာကျွန်တော်တို့ပြောကြခက်ခါအများကြီးဖြစ်လာတယ်။ဆိုတော့အထူးရအချင်းပြောရင်ကျွန်တော်တို့ရိုးရိုးလေးဒီထဲမှာရှိတဲ့ကျွန်တော်တို့ဒီကျွန်တော်တို့ပြည်ပလူ့ဖွဲ့ကြီးမှာရှိတဲ့လူ့ဖွဲ့ရေးစာချုပ်စာမျိုးတွေကိုသူ့အနေနဲ့တစ်ဖြည်းဖြည်းချင်းသုံးမိတာသူ့ကမခက်ဘူး။ဆိုတော့တစ်ဖက်မှာရခိုင်လူကိစ္စလူမနိုင်ရင်ကသူတယောက်တည်းမပြီးရဲ့ကိစ္စမျိုးတက်တဲ့ပူပေါင်းဆောင်တဲ့ကိစ္စမျိုးဖြစ်လာတဲ့အခါမှာအဲ့ဒါကိုတွေ့ပြီးတော့ကျွန်တော်တို့ဒီခတ်လာတဲ့ရသက်တွေရင်ဆိုင်တဲ့အခါမှာကျွန်တော်တို့ဆိုရပြောသူဒီလူခုရေးနဲ့ပတ်သက်လို့ဒီဆိုရကအဲ့ဒါဟိုအလေးနဲ့မထားဘူးသူကတော့ချိုးပေါက်တယ်လို့ဖြစ်နေတယ်ချိုးပေါက်မှုတွေကိုမကြည့်လို့ဖြစ်နေဆိုတော့ဘောအောင်ရောက်မှမကြည့်တော့ဘူးဆိုတော့အချိန်လေးကတော့ရှင်းရှင်းပြောရတယ် NLD ဆိုရနေတယ်ဒီလိုကြိုးရင်ပြုခဲ့အနေထားမျိုးတော့မရှိဘူးဆိုတော့လည်းမနိုင်နေတဲ့အနေထားလို့ပဲကျွန်တော်ပြောချင်
ဟုတ်ကဲ့ကျွန်တော်အဲ့မှာကိုတီဟောက်တခုမေးချင်တာကခုနကဒီတော်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအနေနဲ့ဒီအမျိုးသားရင်ကြားစီကိုဦးတည်လို့ပဲဒီကုလသမဂ္ဂနဲ့ဆက်ဆံရေးမှာထိခိုက်တာလားဒါမှမဟုတ်သူတို့ကိုယ်တိုင်ကကုလသမဂ္ဂရဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးဝင်လုံးမဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အယုံမရှိအကြုံအကြည့်မရှိလို့ဒီလိုဖြစ်တာလားဒီနှစ်ချက်ကဘယ်ဘက်ကိုတာမယ်လို့ထင်ပါလဲ
လက်ဆောင်ကဒီလိုကျွန်တော်အမြင်ပြောရရင်ဟိုတော်ပြောတော့ဘာဒီစက်ကဲဆရာဒီတော်ဝင်ခဲ့တဲ့ဒီသူတို့ဒီဖြစ်ခင်ပါပေါ့နော်ကျွန်တော်ဒီပုံစံဆက်စည်လုပ်ပြီဆိုတဲ့ဟိုကကျွန်တော်တို့ဒီကိစ္စမှာပါဝင်ပတ်သက်နေတဲ့ဒီတိုင်ရင်းတဲ့ဖွဲ့တွေနဲ့တွေ့ဆုံလေးလမ်းလာလို့အဲ့ဒီဒေတာကိုဖြစ်ပေါ်တဲ့နေရာကိုသွားပြီးလေ့လာဖွဲ့ပြုလာလို့လုပ်ရမှာလုပ်ရင်တော့ကျွန်တော်တို့တက်နေဒီလိုမျိုးအစိုးရရဲ့ဒီတော့ grand open ဖွင့်ပေးလိုက်တယ်တက်နေအကြီးကျယ်ဆက်လာတက်ဆိုတော့သူကအကြီးကျယ်ဆက်လာတက်ရင်ဘာဖြစ်မလဲဆိုသူ့ရဲ့ဆော့ဆိုတဲ့ဒီရင်ကားဖေးလုပ်နေတာလည်းထိခိုက်ပြီရင်ကားဖေးကိုဒီပဲကြည့်ပြီးတော့လုံးနေလာလားဆိုလို့ရှိရင်အဲ့ဒီလိုကြီးလက်တက်ရကြီးလည်းမဟုတ်ဘူးဗျာဟိုတရားစီရင်အတွက်ကျွန်တော်တို့ကအခုကလက်ရှိမဲ့ဒီလိုလည်းမဟုတ်ဘူးလုံးကောင်းလုံးကြီးတွေမှာညှိစွန်းလာတဲ့ခါကြရင်ကသနာအဲ့ဒီလိုပဲနောက်ဆုံးကျတော့လမ်းကောင်းသွားမယ်ဆိုရင်အနေထားမျိုးဖြစ်တယ်ဆိုတော့သူကအဲ့ဒီမှာလည်းသူကအဲ့ဒါကိုငဲ့တာလည်းပါတယ်ဆိုတော့ဟိုဒီနေကနေကနဲ့ကူပေါင်းဆောင်ရွက်ခြင်းနဲ့တိုးတော်လည်းပဲသူကအဲ့လေဟိုသူကကိုယ်နဲ့ကခံစားလာတယ်သူတို့ကိုယ်နဲ့ကခံ personally ခံစားလာတာတချို့ကိစ္စတွေမှာလာအောက်ခြေကတက်လာတဲ့တရင်လေးရောသူတို့ကိုယ်နဲ့ကြုံရတာတွေရောတစ်ဖက်ဆောင်နဲ့လုပ်တယ်လို့ဆိုတာဟိုအကုန်လုံးမဟုတ်တော့လည်းပဲနိုင်ငံတကာကနေလာတဲ့အဖွဲ့ကြီးတွေမှာတချို့သောပုံပုံများဆိုတာပါပါလိမ့်မယ်ကျွန်တော်တို့ဒီအဖွဲ့ကြီးတွေမှာအဲ့တော့သူတို့မှာလည်းဟို emotion ရှိတာမျိုးလည်းရှိမယ်အစိုးရကမယုံတာမျိုးလည်းရှိနိုင်တယ်တန်တရားနဲ့မကူရဲဒါလည်းရှိနိုင်တယ်ဆိုတော့ဟိုနိုင်ငံတကာလာတဲ့ဒီ mission တွေမှာလည်းလူတိုင်းအကုန်လုံးမကောင်းဘူးအကယ်၍ဖွင့်ပေးလိုက်လို့ရှိရင်အကယ်အဲ့ဒီလူတွေကအဲ့ဒီဒီလုပ်ငန်းတွေကိုဥဆောင်လုပ်သွားပြီးတော့ကျွန်တော်တို့ဒီတွေ့လာတဲ့ finding တွေကတစ်ဖက်ဆောင်နဲ့ဖြစ်နေရင်ကျွန်တော်တို့ဒီအစိုးရအဲ့နောက်ကိုလိုက်ရတော့မှာအဲ့ကျဘယ်လိုလုပ်မလဲဆိုတော့စဉ်းစားချက်လည်းရှိ
ဟုတ်ကဲ့
အခုတော့ပဲဗျာ
ဟုတ်ကဲ့ဒေါက်တာနေအောင်ကုတီယာတို့ရောလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာဒီတော့ရရှင်တို့လီလိုင်းပေါ်ရောက်နေလို့ကျွန်တော်တက်နိုင်လောက်ခေါ်သွားပြပါမယ်ရင်းတော့ကုတီလက်မူတိုးတတော်လေးစနေမြန်မြန်ပြပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့နော်အစိုးရရဲ့လောက်ရအစ်တက်ရဲ့လောက်ရကိုကြည့်ရတာတော့နော်ယူတာမှုမရှိဘူးဗျာဘာလို့လဲဆိုရင်ကျွန်တော်တို့မြန်မာနိုင်ငံမှာနော်ပြည်နိုင်မှုအများများစွာရှိခဲ့တယ်လို့နော်နှစ်ပေါင်းများစွာလည်းပြည်နိုင်မှုရှိခဲ့ပါတယ်ခင်ဗျာအဲ့ဒါကြောင့်မို့နော်အခုလက်ရှိအစိုးရအဖွဲ့အစည်းနဲ့စစ်တပ်အဖွဲ့အစည်းတွေပြောဆိုနေတာလိမ့်နေလက်သားမှုတစ်ခုဖြစ်နေတယ်ခင်ဗျာ။ဒါကုလသမဂ္ဂကိုယ်စားလှယ်တော်တွေတော့ဗမာအစိုးရစစ်တပ်ကိုယ်စားလှယ်တော်တွေကနော်ကုလသမဂ္ဂတက်ပြီးတော့နေရာယူတော့တက်တော့လိမ့်နေတော့ကျွန်တော်တို့တွေ့ရပါတယ်ခင်ဗျာ။စစ်တပ်ကိုယ်စားလှယ်တွေကဒီလိုပဲဗျာ။ရုံးဝရပုံကိုယ်တွေပြောရတာကလိမ့်နေမှုအများကြီးပါရင်ကျွန်တော်တွေ့ရတယ
်။ဟုတ်ကဲ့ကိုတိလက်မှုကတော့
ကျွန်တော်ပြောရမယ်ဆိုရင်နော်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နိုင်ငံတကာကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နော်တိတိကျကျမမတန်တာနော်ပြက်ပြက်တတအရေးယူဖို့လိုတယ်ဗျ
ဟုတ်ကဲ့ကျွန်တ
ော်ကျွန်တော်မြန်မာနိုင်ငံရဲ့ဒီလိုပဲသွားနေမှာပဲ
ဟုတ်ကဲ့ကျွန်တော်နောက်ဆက်တော့ရှင်တူဦးလက်ပေးချင်ပါတယ်ကိုတိလက်မှုကြီးကိုစလိုက်ဖွေကွန်ကိုစလိုက်ဖွေကွန်ဆွေးနွေးမေးမြန်းလို့ရပါတယ
်ဟုတ်ကဲ့ဒီခံရေးကိစ္စကတော့ဟိုဆွေးနွေးနေဆိုရင်တော့တို့ဆုတ်ဖေးနေချိန်နဲ့ဘာဖြစ်လို့လဲဆိုတော့ဒီဥစ္စာနိုင်ငံကြီးနဲ့လည်းဆိုင်တယ်အစိုးရကလုပ်နေဆိုရင်လည်းပဲတတ်မတော်ကိစ္စနဲ့ပါနေတဲ့ခါကျတော့ဒီဥစ္စာကင်တွေလို့တို့မလွယ်ဘူးအဲ့တော့ဇီရင်ကလည်းပဲဒီပြဿနာကိုလည်းထဲထဲဝင်ဤလို့လားတိလို့လားမသိဘူးအဲ့တော့တို့တကယ်လို့နဲ့တို့အဲ့ဒီမီရှင်ကိုဆွတ်နေဆိုရင်တော့ကျွန်တော်တို့နိုင်ငံတွေလည်းမျက်နှာဆက်တဲ့မြင်းရှိတယ်။တို့တို့မြန်မာနိုင်ငံမှာလူခွင့်ကြီးလို့ပြောနေဆိုရင်တော့လူထောင်စုဖြည့်စုံချေခဥပဒေပါတီစေဥပဒေရလည်းပဲလူခွင့်ကြီးကိုကောက်ကွယ်ညှိနှိုင်းနိုင်တဲ့ဥပဒေလည်းမဟုတ်သေးဘူး။နောက်တို့ပညာရေးတင်ခဲတဲ့ဥစ္စာလည်းပဲစာပေတင်ရတယ်တင်ရမတင်ရဘူး။နောက်စီးရဲမွေးတယ်မှုတွေလည်းရှိသေးတယ်။ဆိုတော့ဒီလိုမျိုးအနေထားမှာဆိုရင်တော့ဒီလူခွင့်ကြီးကကျန်တဲ့သခိုင်ကိစ္စကိုမဟုတ်ခဲ့နဲ့ကျန်တဲ့နေပြည်တော်ဆိုရင်တော့အစိုးရကဟိုပြည်ပြတ်တတ်တတ်ကြိုက်တယ်ပြီးတော့မှတက်မလို့ကိုလည်းပဲဟ မျက်နှာထောက်စီရလည်းမတွေ့ပါဘူးအဲ့တော့တခုပြောမယ်ဆိုရင်တော့ရခိုင်ကိစ္စမှာဆိုရင်တော့တမရိုကိုဟိုအာနာလို့တမရိုကိုကြောက်လို့တခုချက်မဟုတ်ခဲ့နဲ့ဒီရခိုင်ကိစ္စမှာဆိုရင်ရခိုင်ပြည်သူတွေနဲ့ကျွန်တော်နိုင်ငံသားတွေရဲ့ဟိုကိစ္စတွေဖြစ်တဲ့အတွက်လူလူလတ်လတ်နဲ့နိုင်ငံတကာဝင်ခိုင်းနေဆိုရင်တော့မလိုလားတဲ့ပြဿနာဖြစ်လာပြီးတော့နောက်မှာဒီဖြစ်ပေါ်ပြီးတော့ဆုတ်ဖေးပြီးတော့မှဖြည့်ရှင်းလို့မရတော့တဲ့အချိန်ရောက်မှာကိုလည်းပဲ NLD ဆိုရကလည်းစိုးရိမ်ပုံရတယ်လို့ကျွန်တော်မြင်တယ်။
ဟုတ်ကဲ့ခင်ဗျာကုစလိုင်းပွေကိုကျေးဇူးပါကျွန်တော်ကုတမ်းမောင်ဖိတ်ခေါ်ကြပါတယ်တူတူလေးဆွေးနွေးမြင်မြန်ပြီးပါ
။ဟုတ်ကဲ့ဟိုဘုံဝေးဝင်းတော်ဦးပြောတယ်လို့ပေါ့ရခိုင်မှာရှိရယောက်ျားမှအေးပဲဆိုတော့အကုန်ပြောတာပေါ့လေ။နောက်ရိုညာကိစ္စကိုလည်းဟာလာဥက္ကိညာပါဥက္ကိညာပြောပြီးသားဒီနေ့ကသူတို့ရှိပါလဲဆိုပြီးတော့ကြားခိုင်လက်ထက်ကပြောထားပြီကအခုက NLD ကဘာလုပ်လဲဆိုတော့ဟိုစင်းတေးစိတ်တင်နေဖုံးလို့ဖြစ်နေပါတက်ကတတမှာပြောခဲ့တာဟုတ်ကဲ့ဒီလောက်ပါ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ကုစုဝေဒီလိုင်းမှာရှိလိုက်ရှိသေးတာမသိဘူးကုစုဝေဆွေးနွေးမိများလို့ရပါတယ်ဟုတ
်ကဲ့ဟုတ်ကဲ့ရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ပြောပါခင်ဗျ
ာဟုတ်ကဲ့ဟုတ်ကဲ့ဒီတော့ဟုတ်ကဲ့ကျွန်တော်ဒီအပေါ်ပေါ်မှာဒီကတမကနိုင်ငံနဲ့နိုင်ငံကနိုင်ငံကရုပ်ခွေးကြည့်ရတဲ့အတိုင်းငင်တာရနေငင်တာရဒီတိုင်းရပြရနေလက်မခေးစားကြရတယ်ဒီဘာနဲ့လဲဒီတော့ဒီတော့ဒီလိုဒီလိုချင်းဆိုပြီးတော့အဲ့ကြောင့်ညာပြီးတော့2015မှာဒီလိုရဲ့ပုံစံကိုသိကျင်းပြီးတော့အနိုင်ရတော့တဲ့ပုံစံကြီးရတယ်ခုလိုမျိုးပြောလို့ရတယ်ကြားပါလေကြားပါလေအဲ့ကထမလည်းကြားတယ်နေရာလည်းကြားနေရပါလေဒါမှတကယ်အဲ့တော့လက်ကြရဖြစ်ရကနော်အမျိုးပြောမယ်ဒီချင်းခုရေဆိုင်ချက်ပြည်တယ်ဆိုရပြီးရတခြားအဲဒီခဏတခြား
ဒီ
ရတခြားဒီကိရတခြားဒီလိုဖြစ်နေတာပဲ
ဟုတ်ကဲ့ကိုစိုးဝင်နေလေးဖြတ်ပြောပြီးပါလား
ဒီနေ့ဒီဖြစ်ရတာဟုတ်ကဲ့ဟုတ်ကဲ့ဟိုကတိုင်းပြည်သုံးတလနေရတဲ့အကြောင်းကလည်းအနေနဲ့အတိအကျတဲ့ဤတွေပဲကျွန်တော်ဤတွေကိုသိအောင်လုပ်ရလိုက်ကြဟု
တ်ကဲ့ကိုစိုးဝင်ပြောချင်တာတော့ဒီ2008ဖွဲ့စည်းပုံဆိုတဲ့ဟာကိုခံပြောတာပေါ့နော်အဲ့တော့ကျွန်တော်ပင်နယ်စနစ်တူတွေပြန်ပြီးအလှည့်ပေးခြင်းပါလေကိုနိုင်အောင်ဒေါက်တာနိုင်အောင်ကိုဖိတ်ခေါ်ခြင်းပါလေခင်ဗျာဒေါက်တာနိုင်အောင်ဒီအထူးဖြစ်ဒီဒီရခိုင်ကိစ္စကကုလသမဂ္ဂမင်းနဆာမှာတော်လေးတင်းတင်းမာဖြစ်နေတယ်အဲ့တော့ဒီနေရာမှာဘင်္ဂလားဒေ့ရှ်ကဆိုလို့ရှိရင်ဝန်ကြီးချုပ်ကိုရိုင်းထူရင်ညီလာခံတက်ပြီးတော့တက်ရောက်တယ်နိုင်ငံတကာခေါင်းဆောင်တွေတွေ့တယ်ဖြည့်ရှင်းတယ်အဲတခုပဲရှိတာမြန်မာနိုင်ငံဘက်ကဆိုရင်ကျွန်တော်တို့ဒီဝန်ကြီးအဆင့်လောက်ပဲပြောင်းလဲဝန်ကြီးအဆင့်လောက်ပဲတက်ပြီးတော့တကယ်ခေါင်းဆောင်ပိုင်းဒေါ်ဆန်းစုကြည်ကိုရိုင်းလာရောက်နိုင်ခြင်းမရှိသေးပါဘူးနှစ်နှစ်သုံးနှစ်လောက်ရှိပါပြီအဲ့တော့ပြောမယ်ဆိုလို့ရှိရင်ဒေါ်ဆန်းစုကြည်ကိုရိုင်းထဲထဲဝန်ကြီးနိုင်ငံတကာနဲ့ဖြစ်နေတဲ့ကိစ္စဝင်ပြီးတော့ဖြည့်ရှင်းရောပြီးလဲနိုင်မှာ
အဟံတခုရှိတာတော့ကျွန်တော်တို့ခုနကပြောနေတဲ့မေခွန်းရဲ့တောက်လျှောက်တဲ့ဟိုဒီ NLD ဆိုရအောင်ဆိုတော့ NLD ဆိုရအောင်ပြောတာပါဒါပေမဲ့တကယ်တမ်းပြဿနာကဘာလို့ဆိုစစ်တပ်ကျူးလွန်နေတာစစ်တပ်အဲ့တော့ကျွန်တော်တို့ပြည်သူတွေဘက်ကကြည့်လို့ရှိရင်ကျူးလွန်နေတဲ့စစ်တပ်ကြီးလက်တိုင်လို့မရအဲ့တော့နိုင်ငံတကာကိုရောက်ကုန်တယ်ဆိုတော့အဲ့တော့တခြားလူတွေရောက်တဲ့အခါကျတော့ပြည်ပအာဟုပစိန်ကြီးကဖြစ်ပြန်အောင်ဆိုတော့ပြဿနာအဲ့ဒါခြေကအဲ့တော့ကျွန်တော်တို့အစိုးရကဘာလို့ဆိုတော့ဟိုအငင်းခံယူချက်ပေါ့နော်ဆိုင်တဲ့ကကျွန်တော်မြင်တာကတော့ဗာလဲဆိုခုနပြောတာလက်ခံပါတယ်စစ်တပ်ကလည်းအင်အားကြီးရေလုံခြုံရေးတုံးနေ2000လဲဟိုအကာအကွယ်ကြီးကားတယ်ဒါပေမဲ့လို့ကျွန်တော်နားရတဲ့ procedure ရပြောရင်ဟိုစုံစမ်းစစ်ဆေးကော်မရှင် FFM ပေါ့အဲ့တော့သူတို့ကသူတို့တွေ့ရှိချက်တွေကိုသူမထုတ်ပြန်ခင်မှာစစ်တပ်ကိုလည်းပို့တယ်အစိုးရကိုလည်းပို့တယ
်အဲ့တော့ကျွန်တော်10မိနစ်လောက်နေနေချုပ်ပြီးတော့ပြောပြပါလားကျွန်တော
်ဟုတ်ကဲ့ NLD အစိုးရကနေပြီးတော့ဒါဟိုဒါ local ဟိုနိုင်ငံသားတွေပါတဲ့ inquiry လုပ်တယ်ဆိုတော့အချက်လက်တွေမရှိဘူးဆိုတော့အချက်တွေကိုပြန်စုံစမ်းပြီးတော့ဒီအရေကိုကမတိသေးတော့မှဒါစစ်တပ်ကိုမေးလို့ရတယ်။နော်ရှင်းလို့ပြင်ပြပါလား။ဟောကော်မရှင်ကိုအဲ့လိုရတယ်ဆိုတော့အဲ့လိုနေမျိုးနဲ့ဖြည့်ရှင်းလို့ရနိုင်ငံတကာကိုလည်းဖြည့်ရှင်းအချမတော့ဒါလည်းဟိုဘာလဲဟိုအကျူးလို့ပြောတဲ့သတင်းတွေဆိုပြောအဲ့လိုမျိုးဖြည့်ရှင်းလို့တော့မရဘူး။ဒါဒီဖြစ်နေတာမှန်လားမလားဖြစ်နေတာမှန်တယ်ဆိုဘယ်လိုဖြည့်ရှင်းမယ်ဆိုရဲဥစ္စာနဲ့မဖြည့်ရှင်းရင်တော့ခက်ခဲတွေ့လိမ့်မယ်လို့တဲ့
။ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုတရားသေးကိုနောက်ဆုံးမေးချင်ပါတယ်ကျွန်တော်ချိန်လေး10မိနစ်ကျော်လောက်ပဲရတယ်ကိုတရားသေးကိုမေးချင်တာခုနကျွန်တော်မေးတယ်မေးခွန်းပါပဲဒေါ်ဆန်းစုကြည်ကိုယ်တိုင်နိုင်ငံတကာထွက်ပြီးတော့ဖြည့်ရှင်းရင်ပြည်လည်နိုင်ပါလား
ကျွန်တော်ပြောတယ်မေဗျသူကဘလို့ဒေါ်ဆန်းစုကြည်ကိုယ်တိုင်ဖတ်ဖို့ခဏလေးသူကသူ့မှာ strategy တစ်ခုရှိတယ်အဲ့ဒါပါလဲဆိုကော်ဖီအားနဲ့ကော်မရှင်ဆိုတာကော်ဖီအားနဲ့ကော်မရှင်ဆိုတာသူကကုလသမဂ္ဂကို indirect ဖြစ်တာဘာလို့ကုလသမဂ္ဂရဲ့ strategy ဘောင်းကိုသူကကော်မရှင်ဖွဲ့ပြီးတော့ဒီကိစ္စကိုဝန်ကိုင်းတွေခိုင်းတာဟာသူ့ရဲ့ strategy တစ်ခုပဲအဲ့တော့ကော်ဖီအားနဲ့ကော်မရှင်ကနေပြီးတော့အကြံပြုထားတဲ့ဟာတွေမလုပ်နိုင်သေးဘူးတစ်ချက်သူကိုယ်တိုင်ကနေပြီးတော့ဖွင့်ပြီးထားတယ်ကျွန်တော်တို့ inquiry body ကနေပြီးတော့ဆောင်ရမ်းစစ်ဆေးအစီအစဉ်ကသာဖတ်မလာဘူးအဲ့ဒီတစ်ခုကအော်ဒီရင်လုံးနိုင်ရဲ့တော်တော်ကြီးပေါ့လေအဲ့နှစ်ခုကိုကိုယ်တိုင်လောက်ထားတဲ့နှစ်ခုအော်မအော်မြင်မလုံးနိုင်သေးတဲ့လူလူရန်တယောက်တည်းဖတ်သွားလို့ကတော့အားချက်လိုက်မှမပါပဲကျွန်တော်ဆင်းရဲဆင်မပြေတော့ဘူးအဲ့နှစ်ခုကိုလောက်ပြရင်တော့မှကျွန်တော်တို့အချိန်လေးတစ်ခုရောက်မယ်လောက်ထားတာလည်းနှစ်ချက်ကြာနေပြီဆိုတော့ဟိုဒါကိုပဲအားဆိုင်တော့ဖို့လိုရဲလို့ကျွန်တော်ကတော့မြင်ဟုတ်
ဟုတ်ကဲ့ကျွန်တော်လည်းတူလေးထပ်မိခြင်းနဲ့အဲ့တော့နိုင်ငံတကာနဲ့ပတ်သက်ပြီးတော့အခုမြန်မာအစိုးရချိကပ်နေတယ်ခုအဓိကပြောမယ်ဆိုရင်အခုရခိုင်ကိစ္စဆိုရင်တော့ non corporation လို့ဟာမျိုးသူတို့လက်ရှိဖွဲ့ထားတဲ့ FFN တို့ဘာတို့ကိုသူတို့မဆက်ဆံနိုင်ဘူးသူတို့အတိမန်ပြုဆိုတဲ့ဘောမျိုးအဲ့တော့ဒါတွေကတကယ်တမ်းအလုပ်ဖြစ်မဲ့ထင်လားကိုတရားသူအမြင်သိကြပါလားကျွန်တော
်ပြောတာသူတို့ပြောတဲ့ဟာတွေကတကယ်ချေထက်တယ်သူကဒါသူ့ event လုပ်တာမဟုတ်သူကသူပညာရှင်တွေပါတယ်နိုင်ငံတကာသူကကုလသမဂ္ဂကိုကျွန်တော်တို့ဟိုခြေပဖို့သူကသူကလည်းနိုင်ငံဆောင်ပါတဲ့အဖွဲ့ကြီးသဘောမျိုးနဲ့သူကပြည့်စင်တာဘာလို့ strategy ကအဲ့ဒါကတကယ်တောင်တော်မြောက်မြောက်နဲ့အထက်နဲ့ခိုင်ခိုင်မာမာတွေနဲ့အားလုံးယုံကြည်လောက်တဲ့ဆက်လက်တွေနဲ့ထွက်လာမယ်ဆိုရင်တော်တော်ပြေတောက်တယ်ကအခုကလောမှာပို့ပြီးတော့တိတ်တိတ်နေလေကိုဘကအပန်ပို့ပြင်းနေရလေသူ့ရဲ့ဘူကပို့ကြည့်လာလေလောကကံကပို့ခတ်လာလေဟိုဖြည့်ရှင်းရမဲ့တက်တာလေပို့ပြီးနဲ့ဆိုင်လာလေဖြစ်လာတယ်ဆိုတော့ဟိုဟိုချင်းပြောရင်ဒီဘက်မှာကအကယ်၍တိုက်ရိုက်ဒီချိန်ဆမှာဒီလုံသွားတော့ပြီးဒီလုံပြန်လည်းလက်လက်ထဆိုဖြစ်တော့ဆိုတော့ချင်းမှာလောက်ထားတဲ့ဟာတွေကအလားအသာဖြစ်တော့ဆိုတော့သူ့ဘက်ကတော့သူ့ကပြောသလိုချင်းမှာလောက်ထားပြီးတာဟာကိုမပြီးတက်သေးတဲ့ကိုကြီးအားနဲ့ကော်မရှင်ရဲ့အကြံပြုချက်တွေအောင်တယ်ပေါ်တာနဲ့သူ့ကပြောတယ်စုံစမ်းစစ်ဆေးကော်မရှင်ကနေပြီးတော့ကျွန်တော်အပြင်ကလာဖတ်ပြီးတော့အစ်တက်ကဒီကိစ္စမှာဘယ်လောက်တာဝန်ရှိလဲဆိုတော့အပြင်ထုတ်ပေးရင်တော့ကျွန်တော်ထင်တယ်တရန်ကတကားနေပြီးတော့အခုဖြစ်နေတဲ့ကိစ္စကျွန်တော်အတိုင်းအတာတစ်ခုဘယ်လန့်အခုရလာပြီးတော့ကိုဘကခြေလမ်းနေရာတို့ပြီးရှေ့ပို့ပြီးစမ်းမစားလာလိမ့်မယ်လို့ကျွန်တော်မြင်တယ်။အဓိကဆောင်ပေးလောက်ရမယ်လို့ကျွန်တော်မြင်တယ်။ဟုတ်ကဲ
့။ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်တို့ Diet Lily Life Season Change စီတော်လို့ပါ။ပေါင်းဆွေးနွေးပြီးတဲ့ဒေါက်တာနေအောင်နဲ့ဦးတီဟာသွေး Channel Production ရဲ့အားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ Diet Lily Life Season ကိုတော့ဒီမှာပဲကျန်တော့ပြပါခင်ဗျာ။